အရင်လေ
ဘဲကုတ္တရပြည်မြို့မဂ္ဂဝိပဿနာအဖောက်ကွယ်မှန်သက်ခွင့်ရတရားဌာနဖြစ်တဲ့ဒီရေဓမ္မယုံမှာခြင်းမပြုလို့အပ်သောမဂ္ဂဝိပဿနာ9ရက်တရားသက္ကံပွဲမှာကျေးဇူးပြုနေကြဖြစ်တဲ့ပရိသတ်သမုပ္ပါဒရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပြီးမှဖြစ်ပါတယ်ပရိသတ်သမုပ္ပါဒရားတော်များမဟုတ်ကြကြမြန်မာကြကြမြန်ပါတရားပိုင်ဆိုင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတသုံးချင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတဘဂဝါတော်သရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝါတော်သရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တဘုလားနဗျာသာရှိတော်တင်ကအများကိုရုပ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်ဘုလားနဗျာသစ္စာတကုဒေကုရတော်တင်ကတသက်တပါတရားကိုများနေသောမရစနိယမုလားဘုသောဝါနေကာလာသောပြာ620ဤရှိသွဲကိုအလွယ်ကျမသိစေရသည်သန္တရာမတကြောင်းသည်အဝိဇ္ဇာနှင့်တဏှာရေကဥပါဒံတန်းကြောင့်ရုံးမောအပင်မှမျိုးယုံမှသည်အမြင့်မပြတ်ဆက်ဆက်သည်ဟံတန်းကြောင့်လည်းယုံလည်းယုံကြောင့်ဟံအဖမသစ္စာရည်လျောဇမတညာသာသညာကသင်္ချာပြုသည်ဖြင့်ပါ၏အကြောင်းရင်းကြောင့်လူနာများစွာတတဝါသို့ဖြစ်လာရမည်မဟုတ်ယံဖြင့်ရှိသောသာဓုသာဓုအာဒုအဝိဇ္ဇာဆိုတဲ့တရားကလွယ်လွယ်နဲ့မြန်မာပြန်ရင်တော့မသိတဲ့တရားလို့ဒီလိုပြောပါပါဘူး။ဘာမသိတာလဲမေးရင်တော့အမှန်ကမသိတာပါဘူး။အမှန်တရားကဘာတွေလဲဆိုရင်တော့သစ္စာတရားတွေပါပဲ။သစ္စာတရားနဲ့စက်တဲ့ယုတ်တို့နာတို့ခန္ဓာတို့အာယတနာတို့ဓာတ်တို့သတိဖြစ်ပေါ်လို့ဒါတွေကိုအမှန်တိုင်းမသိတာဒါအဝိဇ္ဇာရဲ့ဘောပဲအကြောင်းကျောဆက်တဲ့ဘုံကိုမသိတာလေအဝိဇ္ဇာရဲ့တဘောပဲနော်ဒီတော့ဘုန်းကြီးတို့ပြိဿယနေ့လောကကြီးမှာအချို့ချို့ဘာသာဝင်ပုဂ္ဂိုလ်တွေကတတဝါတွေဖြစ်လာတာဟာတကုရှင်တွေကဖန်ဆင်းတယ်သာဝရဘုရားကဖန်ဆင်းတယ်အလားရှင်မြတ်ကဖန်ဆင်းတယ်ဇမကြီးကဖန်ဆင်းတယ်ဒီလိုယူဝါဒတွေရှိကြတယ်ဇမကြီးကဖန်ဆင်းတယ်ဆိုတာကတော့ဒါအိန္ဒီလို့ခေါ်တယ်ဇမနဝါဒပါအလားရှင်မြတ်ကဖန်ဆင်းတယ်ဆိုတာကအစ္စလမ်ဝါဒပါသာဝရဘုရားကဖန်ဆင်းတယ်ဆိုတာကခရစ်စတန်ဝါဒပေါ့အဲ့ဒီထဲမှာထူးထူးခြားခြားဗုဒ္ဓကပြောထားတယ်ဘလို့မှဖန်ဆင်းတာမဟုတ်ဘူးအကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတာလို့ပြောထားတယ်အကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတာဖြစ်ပေမဲ့လို့လည်းပဲအကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတာပါပဲလို့မသိဘူးဆိုရင်တော့ဒါအဝိဇ္ဇာရှိလို့ပဲဒီလိုတော့ဝိဇ္ဇာတရားကမသိဘူးဆိုပေမဲ့သူကလုံးလုံးရရမသိတာတော့မဟုတ်ဘူး။ဘာမှမသိတာဒီလိုတော့မဟုတ်ဘူး။သိတော့သိတယ်။ဘာတွေသိလဲဆိုတော့အမှားတွေသိတယ်။ဥပမာယနေ့စိလနဲ့ပစ္စည်းတွေ တည်ထွင်နိုင်တယ်စိရနဲ့ပစ္စည်းတွေပြုလုပ်နိုင်တယ်ဒါတွေဟာသစ္စာနဲ့မဆိုင်ဘူးသစ္စာဆိုတဲ့အသိနဲ့မဆိုင်ဘူးအမှန်တရားတွေပေါ့ဒါကြောင့်မလို့ဒီစိရနဲ့ပစ္စည်းတွေထုတ်လုပ်ပေးနိုင်ရုံနဲ့အဝိဇ္ဇာမရှိဘူးလို့ဒီလိုပြောလို့မရဘူး။ကနေသိပ္ပံပညာတွေသိပြီးတော့ထုံကားနေတယ်။သိပ္ပံပညာတွေထုံကားနေပြီးအာလယောသာလူသောကောင်ပစ္စည်းတွေအများကြီးတိုးတက်လာတယ်။စမှုပစ္စည်းတွေအများကြီးတိုးတက်လာတယ်။အရာတွေကိုဒီထင်ဖန်ဆင်းနိုင်ရုံနဲ့လည်းပဲအဝိဇ္ဇာတရားကင်းသွားပြီလို့ဒီလိုပြောလို့မရဘူး။ဘာဖြစ်လို့လဲမေးတော့ဒီနေရာမှာလိုချင်တဲ့အမှန်တရားဆိုတာကသစ္စာဆိုတဲ့အမှန်တရားသစ္စာက၄မျိုးရှိတယ်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာအမှန်တရား၄မျိုးရှိတယ်အဲ့ဒီ၄မျိုးနဲ့ပတ်သက်လာရင်နံပါတ်၁ဒုက္ခသစ္စာဒုက္ခသစ္စာဆိုတာကဘာတွေကိုပြောတာလဲယုတ်တင်တယ်လေခန္ဓာတွေကိုပြောတာယုတ်တရားနတရားခန္ဓာ၅ပါးအဲ့ဒီတရားတွေပါသစ္စာလေဒုက္ခသစ္စာယုတ်တရားဒီဒုက္ခသစ္စာနတရားဒီဒုက္ခသစ္စာခန္ဓာ၅ပါးဒီဒုက္ခသစ္စာဘာဖြစ်လို့ယုံနာခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ပြောရတာလဲမေးရင်သူတို့ကအများအပေါက်ပြန်ပြစင်းနေတယ်ဖြစ်ပြီးရင်အများအပြက်တယ်ဖြစ်ပြီးပြက်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာဖြစ်ပြီးတော့ပြတ်တတ်တဲ့သဘောရှိဖြစ်ပြီးတော့ပြတ်တတ်တဲ့သဘောရှိသဘောလေးပေါ့နော်သဘောလေးအလူသောကောင်ပစ္စည်းတွေကမပြတ်ဘူးလားပြတ်တာပေါ့ပကံကလေးတစ်လုံးဝယ်တာသူကြာကြာကွဲသွားတာသူလည်းပြတ်တတ်တာပဲပစ္စည်းကလေးတစ်ခုဝယ်တာသူကြာပြတ်သွားတာပဲအဲ့ဒီပြတ်သွားတာကိုသိုံနဲ့ဒုက္ခသစ္စာလို့ပြောနိုင်ပြီလားမေးတော့မပြောနိုင်ဘူးဘာဖြစ်လို့တော့ဒီနေရာမှာဒုက္ခသစ္စာရဲ့သဘောကိုသိကြည့်ရင်ပညာပရမတ်ဖွဲ့ပြီးတော့သိဖို့လိုတယ်ဒီနေရာမှာလူကျင်တဲ့ဒုက္ခသစ္စာကပရမတ်ထတရားလေးတွေရဲ့ဖြစ်ခြင်းပြခြင်းဒုက္ခသစ္စာအခုနောက်တော့ကအရာဝတ္ထုလေးတွေသုသောကပစ္စည်းလေးတွေပကံလေးတွေဒါလေးတွေပရမတ်ထတရားမှာဒါတွေကပြည့်ညတ်တရားပဲ။ခொနေကပြောခဲ့သလိုပဲနာမည်သီးသန့်ပေးလို့ရနိုင်တဲ့ပစ္စည်းတွေအဲ့ဒါပြည့်ညတ်တရား။အဲ့ဒီပြည့်ညတ်တရားတွေဖြစ်လာတဲ့အတကြကြာသွားတော့ပျက်စီးသွားတယ်။အဲ့ဒီပျက်စီးသွားတာကိုသိယုံနဲ့ဒုက္ခသစ္စာစိတ်ကိုသိပြီလို့ပြောနိုင်တယ်။ဘာကိုသိမှဒုက္ခသစ္စာသိတယ်လို့ခေါ်လဲလို့မေးရင်ပရမတ္ထတရားလေးတွေကိုသိမှဒုက္ခသစ္စာသိတယ်လို့ခေါ်ဒီတော့ပရမတ္ထတရားဆိုတာကအကောင်အထည်မရှိဘူးပုံမှန်တာမရှိဘူးအထည်ပြောင်းခန္ဓာအထည်မရှိတဲ့ခန္ဓာအဲ့ဒီအထည်မရှိတဲ့ခန္ဓာဟာလက်နဲ့ကြည့်လို့မရဘူးမျက်စိနဲ့ကြည့်လို့မရဘူးဘာနဲ့မှကြည့်ရမလဲဉာဏ်နဲ့ပဲကြည့်ရမယ်အဲ့ဒီဉာဏ်နဲ့ပဲကြည့်လို့ရတဲ့ဘာဝတရားကလေးတွေမိမိသံတမ်းမှာရှိနေတယ်။အဲ့ဒီဘာဝတရားကလေးတွေကမှတကယ်ခန္ဓာစိတ်။အဲ့ဒီဘာဝတရားကလေးတွေရဲ့ဖြစ်တာကိုသိမယ်ပြက်တာကိုသိမယ်အဲ့ဒါကိုသိမှဒုက္ခသစ္စာကိုသိတယ်လို့ခေါ်တယ်ဒီလိုလေးတော့ပတ်ထားပါနော်။ဒီစိတ်ကလေးတစ်ခုယူလာတဲ့ဟာကြောက်သွားပြီပြက်သွားပြီ क्वे သွားပြီဟာဒုက္ခသစ္စာပါပဲဒီလိုတော့ပြောလို့မရဘူးဒီတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာပညာကိုပြောတာလားပရမတ်ကိုပြောတာလားပရမတ်ကိုပြောတာပရမတ်ထတရားကလေးတွေကိုဒုက္ခသစ္စာလို့ပြောတယ်ဘယ်လူတွေလဲမေးရင်ရုပ်ရဲ့နိုင်အဲ့ဒီရုပ်တရားတရားကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲဖြစ်ပြီးရင်ပြက်တယ်လို့ဒုက္ခသစ္စာမမြဲတဲ့သဘောတရားတွေပေါ်လို့ဒုက္ခသစ္စာဟုတ်ရလားမမြဲတဲ့သဘောတရားတွေပေါ်လို့ဒုက္ခသစ္စာအဲ့ဒီယုတ်တရားနဲ့တရားတွေပုဂ္ဂိုလ်တ attva ဟုတ်ရလားယောက်ျားမိန်းမတွေကဟုတ်ရလားမဟုတ်ဘူး ပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးလူတွေနဲ့ညီမတွေလည်းမဟုတ်ဘူးနော်အဲဒီတော့ပုဂ္ဂိုလ်တ attva လည်းမဟုတ်ယောက်ျားမိန်းမလည်းမဟုတ်လူတွေနဲ့ညီမတွေလည်းမဟုတ်တဲ့သဘာဝတရားလေးတွေယုတ်တရားနန္တရားခန္ဓာ၅ပါးအကယ်၍ယောက်ျားမိန်းမလို့သိနေမယ်ဆိုရင်ပုဂ္ဂိုလ်တ attva လို့သိနေမယ်ဆိုရင်လူပဲနဲ့ပဲညီမပဲလို့သိနေမယ်ဆိုရင်အဲ့ဒီအသိရဒုက္ခသစ္စာသိဖြစ်ပါပါသစ္စာသိဖြစ်ပါပါသစ္စာသိမဟုတ်ဘူးဆိုရင်အဲ့ဒီအသိဟာဝိဇ္ဇာနဲ့သိတာလားအဝိဇ္ဇာနဲ့သိတာလားအဝိဇ္ဇာနဲ့သိဒီလိုသော်ပုဂ္ဂိုလ်ပဲလူပဲနဲ့ပဲညီမပဲပုဂ္ဂိုလ်ပဲတ attva ပဲလို့သိတဲ့အသိသည်ဝိဇ္ဇာသိလားအဝိဇ္ဇာသိလားအဝိဇ္ဇာသိအဲ့ဒါအဝိဇ္ဇာဆိုတာကလုံးဝမသိဘူးလို့ပြောတာမဟုတ်ဘူးသိတော့သိတယ်ဒါပေမဲ့တစ်မျိုးသိအမှားသိနော်သိတော့သိတယ်အမှန်သိလားမှားသိလားပုဂ္ဂိုလ်လို့သိတယ်ယောက်တ attva လို့သိတယ်ယောက်ျားမိန်းမလို့သိတယ်ဒီဘောကခြေလဲလို့သိတယ်အဲ့ဒီသိတယ်ဘယ်လိုသိတော့အမှားသိဆိုတော့ဘယ်လိုသိလို့ပြောမလဲဒါဝိဇ္ဇာနဲ့သိတာဟုတ်လားဒါဝိဇ္ဇာနဲ့သိနေတာရုပ်လို့သိမယ်နာမ်လို့သိမယ်ခန္ဓာလို့သိမယ်အဲ့ဒီလိုသိမယ်ဆိုရင်ဒါအဝိဇ္ဇာမဟုတ်တော့ဘူးအဝိဇ္ဇာမဟုတ်ရင်ဘယ်လိုဖြစ်မလဲဝိဇ္ဇာဒါဝိဇ္ဇာသိပေါ့နော်ဝိဇ္ဇာဆိုတော့ဉာဏ်သိပေါ့ဟုတ်လားဉာဏ်သိဆိုတော့မှားသိလားအမှန်သိလားယောလုံးသိမယ်နာလုံးသိမယ်ဆိုရင်ဝိဇ္ဇာသိပုဂ္ဂိုလ်လုံးသိမယ်တ attva လုံးသိမယ်ဆိုရင်အဝိဇ္ဇာသိဟုတ်ရလားအဝိဇ္ဇာသိယုတ်တရားကလေးတွေဖြစ်တယ်ပြီးပြီးတော့ပြတ်တယ်အဲ့ဒါကိုသိရင်ဘလို့သိတော့တန်တရားလေးတွေဖြစ်တယ်ပြီးပြီးတော့ပြတ်တယ်အဲ့ဒီလိုသိရင်ဘလို့သိတော့ဝိဇ္ဇာသိအဓုပေါင်းကားခြေလက်ပုဂ္ဂိုလ်တ attva ဘာတ attva ယောက်ျားမိန်းမလူတွေနဲ့ဒီပြမာတွေအဲ့ဒီလိုသိနေရင်ဘယ်လိုသိတော့အဝိဇ္ဇာသိလူတွေလည်းမွေးလာတယ်မွေးပြီးတော့သိတယ်နော်လက်တွေလည်းမွေးလာတယ်ဖြစ်လာတယ်ဖြစ်ပြီးတော့သိတယ်တိရိစ္ဆာန်တွေလည်းမွေးလာတယ်မွေးပြီးတော့သိတယ်အဲ့ဒီသိတာသိအောင်လောင်းတယ်ဒီနေရာမှာဝိဇ္ဇာဖြစ်ပြီလားအဝိဇ္ဇာပဲရှိသေးတယ်ဝိဇ္ဇာအချင်းမရောက်သေးဘူးဟုတ်လားဝိဇ္ဇာအချင်းကနံပါတ်1ပညာကိုကျော်ပြီးတော့ပရမတ်ကိုရောက်သိရနံပါတ်2ဒါကနံပါတ်1နော်ကြံပြောနံပါတ်1ကဘာလဲပညာကိုကျော်ပြီးတော့ပရမတ်ကိုရောက်သိရမယ်နောက်တစ်ခါနံပါတ်2ကအဲ့ဒီပရမတ္ထတရားလေးတွေဟာဖြစ်ပြီးရင်ပြတ်တယ်လို့ဖြစ်ပြီးတော့ပြတ်တတ်တဲ့သဘောရှိတယ်လို့ဒီလိုသိရမယ်ဒါနံပါတ်2เนาะနံပါတ်1ကပညာကိုကြော်ပြီးတော့ပရမတ်ကိုရောက်အောင်သိရမယ်နံပါတ်2ကဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိတယ်လို့သိရမယ်ဒါဝိဇ္ဇာဒါအဲ့ဒီလိုသိမှဝိဇ္ဇာသိလို့ခေါ်တယ်အဲ့ဒီလိုသိမှအဝိဇ္ဇာတရားကဲတော့တယ်။အဲ့ဒီလိုမသိသေးသမျှကာလပတ်လုံးအဝိဇ္ဇာတရားကဲမှာမလား။ပုဂ္ဂိုလ်တ attva လုံးသိနေရင်ပါသိတော့အဝိဇ္ဇာသိ။အလူတွေမွေးတယ်မွေးပြီးတော့သိသွားတယ်ပါသိတော့ဒါလည်းအဝိဇ္ဇာသိတော့ပဲရှိသေးတယ်ဟုတ်လား။အဝိဇ္ဇာသိတော့ပဲရှိသေးတယ်တကယ်ဝိဇ္ဇာသိမဖြစ်သေးဘူးနော်အခွေရည်ကြည်ငတ်တွေမွေးလာတယ်မွေးပြီးတော့သေးတယ်ဒါလည်းပါသေးတော့ဒါလည်းအဝိဇ္ဇာသိအချက်လောက်ပဲရှိသေးတယ်နော်ဒါသိအောင်လို့ဝိဇ္ဇာသိလို့မပြောနိုင်သေးဘူးဒီတော့ဝိဇ္ဇာသိဖြစ်ချင်ပါတယ်ဆိုရင်ခုနပြောခဲ့တဲ့နံပါတ်1ပညာကိုကြော်ပြီးတော့ပရမတ်ကိုရောက်အောင်ကြည့်ပုဂ္ဂိုလ်ပဲတ attva ပဲလူပဲနတ်ပဲဆိုတဲ့စွဲလေးတွေကျင်းသွားရမယ်ဟုတ်လားလူတွေမွေးပြီးတော့သေးတယ်ဆိုတာမဖြစ်ရဘူးဒီလိုအသိမျိုးမဖြစ်ရဘူး။ယုတ်တရားနဲ့တရားလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ဒီအသိမျိုးဖြစ်ရမယ်။ဟုတ်လား။လူလို့ခွဲလို့ကြက်တို့ကဲ့တို့တတ္တဝါတို့ အဲ့ဒီလိုကစိတ်ကစွန့်နေသေးတယ်ဆိုရင်အရာဒီဝိဇ္ဇာလားအဝိဇ္ဇာလားအဝိဇ္ဇာပဲရှိသေးတယ်ပညာပေါ်မှာတင်နေသေးတယ်ဟုတ်လားပညာပေါ်မှာတင်နေသေးတယ်ပရမတ်ကိုမရောက်နိုင်သေးဘူးပရမတ်မရောက်နိုင်သေးတဲ့အတွက်ဝိဇ္ဇာမဖြစ်သေးဘူးဉာဏ်မဖြစ်သေးဘူးဉာဏ်ဖြစ်ချင်ပါတယ်ဆိုရင်ပညာကိုကျော်ပြီးတော့ပရမတ်ကိုရောက်ကြည့်ရမယ်အဲ့တော့မြင်လိုက်ရတဲ့မိမိရဲ့ပဂရိမျက်စိနဲ့မြင်လိုက်ရတဲ့ပုံမှန်တာအလုံးလူဆိုရင်လည်းလူနဲ့ဆိုရင်လည်းနတ်ခွေးချင်းကဒိဋ္ဌိဆိုရင်လည်းခွေးချင်းကဒိဋ္ဌိအရိယာအလုံးတွေကပဂရိမျက်စိနဲ့ကြည့်လို့တွေ့နေရတယ်မတွေ့ဘူးလားတွေ့နေလားအဲ့ဒီလိုပဂရိမျက်စိနဲ့ကြည့်လို့တွေ့နိုင်တဲ့အရာအလုံးဟာပဂရိမျက်စိနဲ့ကြည့်လို့တွေ့နိုင်တဲ့အဆင့်ဟာပရမတ်မဟုတ်ဘူးနော်ပဂရိမစိနဲ့ကြည့်လို့တွေ့နိုင်ပါတယ်ဆိုတဲ့အဆင့်ဒီပရမဟုတ်ရဲ့လားပရမဒီပဂရိမစိနဲ့ကြည့်လို့ရရဲ့လားပဂရိမစိနဲ့ကြည့်လို့မရဘူးနော်ဒီလိုဆိုရင်ပရမမဟုတ်ရင်ပါတယ်လေအဲ့ဒါပညာပဲရှိသေးတယ်ပညာဆိုတာသမောဝပညာတို့တဌာနာပညာတို့ကနပညာတို့အမြဲမရှိတာပေါ့နော်ဥပမာသမောဝပညာဆိုလို့ရှိရင်စုပေါင်းထားတာလေးတွေစုပေါင်းထားတာလေးတွေရုပ်ကလစီလေးတွေဖွဲ့ထားတာရုပ်မုံပွားလေးတွေကလစီလေးတွေပေါင်းစုထားတဲ့အခါကျတော့ဒုပေါင်းကခြေလက်ဆိုတဲ့ပုံပန်းသရာလေးတွေမပေါ်ဘူးလားပေါ်တယ်ဒါသမောဟပညာလို့ခေါ်တယ်အဲဒုရဲ့ပေါင်းရဲ့ခါရဲ့ခြေရဲ့လက်ရဲ့ခေါင်းရဲ့ဒါတွေပေါင်းစပ်ထားတော့လူလို့မပေါ်ဘူးလားဒါလည်းဗာပညာတော့သမောဟပညာပဲဟုတ်လားသမောဟကတော့ပေါင်းစပ်ထားတာကိုပြောတာနော်မလာရည်နေဆိုရင်ဖိတို့ဝင်ရိုးတို့ပရောင်းတို့ဟုတ်လားအရာတွေကိုပေါက်ဆက်ထားတာကိုလဲလို့ခေါ်တယ်ဒါဗာပညာလေတိုင်တို့ထောက်တို့ရောက်တို့ပြားတို့ဒါတွေကိုပေါက်ဆက်ထားတာကိုအိမ်လို့ခေါ်တယ်ဗာပညာလေဒါလည်းသမောပညာပဲပေါက်ဆက်ထားတာကိုသိနေတာသမောပညာနော်ပုံမှန်ဗราကြီးကိုစွဲပြီးတော့သိနေတာကသံဌာနာပညာအော်ဒီဘက်ကတော့လူနဲ့တူလို့သူရဲ့ပုံမှန်သရမဟုတ်လို့လူလို့ခေါ်လိုက်မယ်။ဗာပညာလဲ။သန္ဒနာပညာ။ပေါင်းတာတွေဆက်တာတွေဖွဲ့တာတွေမပါတော့ဘူးနော်။လူရဲ့ပုံမှန်သရမဟုတ်လို့လူလို့ခေါ်တယ်။ခွေးရဲ့ပုံမှန်သရမဟုတ်လို့ခွေးလို့ခေါ်တယ်။ကြောင်ရဲ့ပုံမှန်သရမဟုတ်လို့ကြောင်လို့ခေါ်တယ်။အဲ့ဒါဗာပညာလဲ။သူရဲ့ပုံမှန်သထာကိုကြည့်ပြီးတော့နာမည်တွေပေးထားတာ။ဟုတ်လား။နောက်တစ်ခါသံဌာနာပညာရှိတယ်လို့သံဌာနာပညာဆိုတာလည်းရှိတယ်သံဌာနာဆိုတာသိသံဌာနာကပုံပန်းသရနော်သံဌာနာဆိုတာကသိသူရဲ့ဖြစ်စဉ်ကလေးကိုကြည့်ပြီးတော့ပညာနဲ့နာမည်ပေးထားတာဟုတ်လားဥပမာမျက်စိနဲ့စဉ်းနေတိုက်တော့ဗာစိတ်ပေါ်မယ်မျက်စိတ်ပေါ်တယ်နော်မျက်စိတ်ကလေးတစ်ခုပေါ်ဖို့ဘယ်လိုနဲ့ဘယ်လိုတိုက်ဆိုင်ပေးရတော့မျက်စိနဲ့အသိနဲ့တိုက်ဆိုင်ပေးရတယ်။မျက်စိနဲ့အသိနဲ့တိုက်ဆိုင်ပေးတဲ့အခါကျတော့မျက်စိကလေးပေါ်တယ်။မျက်စိကလေးပေါ်တယ်ဆိုပေမဲ့မြင်ုံမဲ့မြင်နေဘာရတော့တိတိကျကျကွက်ကွက်ပြပြမရှိသေးဘူး။တိတိကျကျကွက်ကွက်ပြပြဖြစ်ပေါ်စရာကနောက်ကဖတ်တာပါရမယ်ဝေဒနာပါရမယ်နော်။နောက်ထပ်မနောဒွါရဝိသီလေးတွေဆက်ပြီးဆက်ပြီးဖြစ်ရမယ်။စိတ်ဆင်းလေးတွေတခုလည်းမဟုတ်ပဲနဲ့ဒီကစင်ကစင်ကဖြစ်ပြက်သွားတဲ့အခါကျတော့မှဟောငါမြင်လိုက်တယ်ဒီလိုပြောတာကိုဟုတ်တယ်မလားငါမြင်လိုက်တယ်အဲဒီတော့ရုပ်တရားလေးတွေတဏ္ဍာရားလေးတွေတခုပြီးတခုစီကစင်ကဆက်ကဆက်ကဖြစ်သွားတာလေးတွေကိုပေါက်ဆက်ပြီးတော့ငါမြင်လိုက်တယ်လို့ပြောလိုက်တဲ့ပညာတိတန်တာနာပညာဗာမညာလေလူတယောက်လမ်းသွားတယ်လမ်းသွားတယ်ဆိုတာဘာလို့တာလဲမေးတော့ခြေတော်ကလေးတွေတလန်းချင်းတလန်းချင်းလမ်းနေတယ်။ဘာဖြစ်လို့လမ်းတယ်လဲမေးရင်လမ်းကျင်တဲ့စိတ်ရှိလို့လမ်းတာပေါ့။ဟုတ်ရဲ့လား။ဘာဖြစ်လို့လမ်းတာတော့လမ်းကျင်တဲ့စိတ်ရှိုံနဲ့လမ်းတဲ့အသိရောက်ပြီလား။မရောက်သေးဘူး။မိမိတဏ္ဍာမှာလမ်းကျင်တဲ့စိတ်ကလေးပေါ်တယ်အဲ့ဒါလမ်းတရားလေးအရိနတရားကလေးကလေပေါ်လာတဲ့အခါကျတော့ဟောဒီခန္ဓာထဲမှာရှိနေတဲ့စိတ်ကြောင့်ဖြစ်တဲ့ဝါယောစိရိဇဝါယော
အရိဝါယောဒကလေးကဘုန်းကြီးတို့ဟောအယုတ်ကြီးတွေကမိုင်းခံထားတယ်မိုင်းပြေလာတယ်ဟုတ်လားမိုင်းမပြေခင်တော့ကအယုတ်ကြီးတွေပျော့ခွေပြီးတော့ပြတ်ချက်မိုင်းလေးပြေလာတဲ့အခါတော့အယုတ်ကြီးထိုးတော့လာမပြေဘူးလားပြတ်မိုင်းလေးဒါပြေလာတဲ့အခါတော့လက်ကပြတ်တုတ်ပေးလိုက်ရင်ကောင်းကင်ကိုပြန်တက်ပြီးတော့မသွားဘူးလားတော့ပါမမျက်စိနဲ့ကျင်တော့ယုံကြည်ကောင်းကင်တက်သွားတယ်လို့ပြောမှာပေါ့တကယ်တမ်းကျတော့အယုတ်ကြီးကတက်သွားတာလားမိုင်းလေးကတင်ပေးလိုက်တာအဲဒီလိုပေါ့သွားကျင်တဲ့စိတ်ကလေးကပေါ်လာတော့ဝါယောဒကလေးတွေကမိုင်းလေးတွေလိုပဲခန္ဓာကိုယ်ထဲမှာထားကြွလာတယ်ဖြစ်ပေါ်လာတယ်အဲဒီလိုဖြစ်ပေါ်လာတဲ့အခါကျတော့မှဝါယောဒနဲ့ဆက်ဆက်နေတဲ့ပထဝီဓာတ်တွေဒေဇောဓာတ်တွေအာဘောဓာတ်တွေအရိဒတ်တွေကနေပြီးတော့ဒီကိုပိတဲ့ကုပေါက်သက်ဖွဲ့စည်းပြီးတော့ဟောချရတဲ့ခြေတော်ပေါ်ကိုမြောက်လာတယ်ရှေ့ကိုတိုးသွားတယ်သတိဖြင့်ကျမ်းမြေပေါ်ကိုချထားတဲ့မမမမရက်လို့ရတယ်ပထဝီဓာတ်ရဲ့ကျေးဇူးပြုမှုနဲ့ပါတယ်သေဇောဓာတ်ကျေးဇူးပြုတယ်ဝါယောဓာတ်ကျေးဇူးပြုတယ်အဘောဓာတ်ကျေးဇူးပြုတယ်အဲ့ဒီဓာတ်တွေဆက်ကဆက်ကစီကစင်ကဖြစ်သွားပြီးစီကစင်ကဖြစ်လာတာကိုလောကဟောရအားဖြင့်လူတယောက်လမ်းသွားတယ်လို့ဒီလိုခေါ်တာကိုဟုတ်တယ်မလားအဲ့ဒါပညာနေလဲပြောရင်လူတယောက်လမ်းသွားတယ်ဒါပဲပြောလိုက်တော့တော့လမ်းသွားတယ်လို့ပြောနိုင်လောက်တဲ့ယုတ်တရားလေးတွေလမ်းတရားလေးတွေဒီနေရာမှာတစ်မျိုးလဲဖြစ်နေတာလားမျိုးမျိုးဖြစ်နေသွားကြတဲ့စိတ်ကူဖြစ်ပေါ်လာတဲ့ဝါယောဓာတ်သူကနေဆက်ပြီးတော့ဖြစ်ပေါ်လာတဲ့သေသောအာဘောပထဝီဓာတ်ဘုံဆက်ဆက်ဆက်ပြီးတော့ချရာတဲ့ခြေတော်ပေါ်မြောက်လာတဲ့ပေါ်မြောက်လာတဲ့ခြေတော်ရှိတိုးသွားတယ်နော်အဲ့ဒီဖြစ်ကြောင်းကြည့်ရမှာအဲ့ဒီဖြစ်ကြောင်းမကြည့်နိုင်ဘဲနဲ့ယုတ်တရားနဲ့တရားလေးတွေစီကံစင်ကအစီအစဉ်လေးတွေကိုပေါင်းဆက်ပြီးတော့ဟာငါလမ်းသွားတယ်ဒီလိုပေါင်းပြလိုက်တဲ့အခါကျတော့ဗာပညာလို့ခေါ်လဲသန္တာနာပညာဗာပညာလဲသန္တာနာပညာနော်အဲ့ဒီတော့ပေါင်းဆက်ဖွဲ့စည်းတာလေးတွေဒါလေးတွေကိုကြည့်ပြီးတော့မိမိခင်ရမြင်ရမိမိစိတ်ကျင်တယ်လို့နာမည်လေးတွေပေးထားတယ်အဲ့ဒါပညာပဲအဲ့ဒီပညာတရားပေါ်မှာစိတ်ဆွဲနေတဲ့ညကလပလုံးဝိဇ္ဇာဖြစ်ပါမလားအဲ့ဝိဇ္ဇာတရားဖြစ်ပါမလားအဲ့ဒီပေါ်မှာစိတ်ဆွဲနေရင်ဝိဇ္ဇာလားအဝိဇ္ဇာလားအဝိဇ္ဇာတရားပဲရှိသေးတယ်ဝိဇ္ဇာမဖြစ်သေးဘူးနော်ဒီလိုဆိုရင်ဝိဇ္ဇာဖြစ်ဖို့ဆိုတာကအဝိဇ္ဇာတရားပြောက်ပြီးတော့ဝိဇ္ဇာဖြစ်ဖို့ဆိုတာကပရမပညာကိုကြော်ပြီးတော့ပရမကိုရောက်အောင်ကြည့်ရမယ်ကြောက်ကြည့်သားပညာကိုကြော်ပြီးတော့ပရမကိုရောက်အောင်ကြည့်ရမယ်ဟုတ်တယ်မလားအဲဒီလိုပရမကိုရောက်အောင်ကြည့်လိုက်တော့ဩရောက်တွေ့ပြီနာတွေ့ပြီဒီနေရာမှာနတရားလေးကလှုပ်တော်ပေးလိုက်တဲ့ယုံတရားလေးကလှုပ်ရှားနေတဲ့ယုံနဲ့နံသဘာဝတရားကလေးတွေဖြစ်နေတာပါလားအဲဒီသဘာဝတရားကလေးတွေကလည်းပဲဖြစ်လာပြီးတော့ဖောက်ပြန်ပျက်စီးပြီးတော့ချုပ်တော့ပျက်စီးတတ်တဲ့သဘောရှိပါလားဖြစ်ပြီးတော့ပျက်တတ်တဲ့သဘောတရားသည်ဒုက္ခသစ္စာတရားတွေပါလားဒီလိုနောက်တစ်ခေတ်သိပေးရအောင်မယ်နော်အဲဒီတော့ပရမတ္တသင်္ကသိရကိုကြော်ပြီးတော့ပရမတ်ကိုရောက်အောင်ကြည့်ဒုတိယတ္တသင်္ကအဲဒီပရမတ္ထတရားကလေးတွေရဲ့ဖြစ်တာကိုသိအောင်ပြက်တာကိုသိအောင်ကြိုးစားပြီးတော့ကြည့်ဖြစ်တာကိုလည်းသိမယ်ပြက်တာကိုလည်းသိမယ်ဆိုရင်ဖြစ်ပြပါတစ္ဆာတော့အဲဒီလိုဒုက္ခသစ္စာသိပြီဆိုတဲ့အခါကျတော့သစ္စာသိတဲ့ဉာဏ်လေးတွေပေါ်လာတာအဲ့ဒါသစ္စာသိဖို့ဆိုတာကပရမယုတ်တရားမယ်နတ်တရားမယ်ခန္ဓာတရားမယ်ပြီးတော့မှဖြစ်ပြတရားမယ်ဖြစ်ပြပြီးတော့မှသစ္စာသိတယ်လို့ခေါ်တယ်။ဒါကြောင့်မလို့ယုတ်တို့နတ်တို့ခန္ဓာတို့ဆိုတာသစ္စာရဲ့အချင်ရတရားတွေပဲ။ဒါတော့သစ္စာသိဖို့ဆိုရင်ယုတ်လည်းသိရမယ်နတ်လည်းသိရမယ်ခန္ဓာလည်းသိရမယ်ဖြစ်သဘောလည်းသိရမယ်ပြက်သဘောလည်းသိရမယ်အဲ့ဒီလိုသိမှဗာသစ္စာကိုသိတယ်လို့ခေါ်လေ။အဲ့ဒီဒုက္ခသစ္စာကိုသိပြီဆိုမှအဲ့ဒီအသိကိုတရားလို့ခေါ်ပါလားဝိဇ္ဇာလို့ခေါ်ပါလားဝိဇ္ဇာလို့ခေါ်ပါဒီတော့ဝိဇ္ဇာဆိုတဲ့အဲ့ဒီအသိကလေးမရှိသမျှကာလပတ်တော့ဘယ်လိုနဲ့နေရတော့အဝိဇ္ဇာနဲ့နေနေရတာဟုတ်ရဲ့လားအဲ့ဒီတော့ကတ္တန္တရာလုံးပါအ အဝိဇ္ဇာတရားတွေလည်းဒီပဲနေနေခဲ့ရတယ်ယခုဘဝအထိမြတ်စွာဘုရားဟောထားခဲ့တဲ့မဟုတ်ဆရာတော်ဘုရားကြီးဟောထားခဲ့တဲ့ဟောဒီသစ္စာတရားတွေကိုလားနာကြားခွင့်မရဘူးသိခွင့်မရဘူးဆိုလို့ရှိဝိဇ္ဇာနဲ့နေရတာလားအဝိဇ္ဇာနဲ့နေရတာလားအဝိဇ္ဇာနဲ့နေရတာနော်အဝိဇ္ဇာနဲ့နေရပြီဆိုကြတဲ့ကောယုံလည်းမသိနာလည်းမသိခန္ဓာလည်းမသိစိတ်ဘောလည်းမသိပြည့်ဘောလည်းမသိနောက်ဆုံးချုပ်ဤကောချုပ်ဒုက္ခသစ္စာလည်းမသိဒီလိုမလားပြန်ပြောယုံလည်းမသိနာလည်းမသိခန္ဓာလည်းမသိစိတ်ဘောလည်းမသိပြည့်ဘောလည်းမသိနောက်ဆုံးဒုက္ခသစ္စာလည်းမသိအဲ့လိုမသိရင်ဘာနဲ့နေတယ်ဘာနဲ့နေနေတယ်လို့ခေါ်လဲဒီလိုဆိုဘုန်းကြီးတို့ပြိဿတ်တွေယောက်ျားမိန်းမလို့ထင်တဲ့အထင်မြင်တဲ့အမြင်တွေဝိဇ္ဇာမြင်လားအဝိဇ္ဇာမြင်လားအဝိဇ္ဇာနော်ယုံနာမဟုတ်ခဲနဲ့ယောက်ျားမိန်းမလို့ထင်တဲ့ပုဂ္ဂိုလ်တရားလို့ထင်တဲ့ဒီပေါ်ကချင်းလဲလို့ထင်တဲ့ခွေရကြတဲ့ငယ်လို့ထင်တဲ့အဲ့ဒီအထင်မှန်တယ်မြတ်ဝိဇ္ဇာသိလားအဝိဇ္ဇာသိလားကနေ့သိမ့်ပိုင်မြညာနေသိပြီးတော့ထုံကားနေတယ်ဟုတ်လားအလူလုံးကိုပြင်းပြင်းများကြီးပြစ်လို့နေတယ်လက်နဲ့တွေများကြီးပြစ်လို့နေတယ်လောကပညာအနေနဲ့တော့ဆက်မြက်တဲ့ပညာတရားလို့ပြောကြပြောနိုင်တယ်မပြောနိုင်ဘူးလားဒါပေမဲ့လို့ဒီထဲမှာရုပ်ပါရဲ့နာမ်ပါရဲ့လားခန္ဓာပါရဲ့လားရုပ်နာတို့ရဲ့ဖြစ်တဘောပါရဲ့လားရုပ်နာတို့ရဲ့ဖြစ်တဘောပါရဲ့လားနောက်ဆုံးဒုက္ခသစ္စာပါရဲ့လားအဲ့လိုမပါသေးတဲ့ဘလောက်ပဲလူသုံးကုန်နေထုံကထုံကဘလောက်ပဲလူသုံးကုန်ပစ္စည်းတွေတိုးတက်တိုးတက်အဲ့ဒီအသိတွေဟာဝိဇ္ဇာသိလားအဝိဇ္ဇာသိလားဒီလိုဆိုရင်လောကပညာသင်ကြားနေတဲ့ပုဂ္ဂိုလ်များသည်ပညာတော့တတ်ချင်တတ်မယ်ဒါပေမဲ့ဝိဇ္ဇာဟုတ်ရဲ့လားအဘိဓမ္မာနည်းနဲ့လာတဲ့ဝိဇ္ဇာအစ်စ်မဟုတ်ဘူးနော်လောကမှာတော့ခေါင်းတော်ဝိဇ္ဇာသိပ္ပံဆိုပြီးလို့ပြောနေတာပေါ့လေအတ္တပညာတဲ့ကုက္ကုသိရင်ဒါဝိဇ္ဇာနဲ့ဒီလိုမပြောဘူးလားပြောဒါပေမဲ့ဟောဒီခေါင်းကြီးတို့သစ္စာထိုက်တဲ့ဝိဇ္ဇာအသိဟုတ်ရလားသစ္စာထိုက်တဲ့ဝိဇ္ဇာသိမဟုတ်ဘူးလို့ဒီလိုမှတ်လိုက်ပါနော်ကဲကောင်းပြီဒါပြင်ရင်ခေါင်းကြီးတို့ပြိတ္တတွေတရားတွေရှင်းမှတ်ကြတယ်နော်တရားတွေရှင်းမှတ်တဲ့အခါကျတော့တရားရှုတယ်ဆိုတာဟုတ်လားစကားကလေးကိုကဘယ်လိုပြောလဲတရားရှုတာတရားရှုတာเนาะတရားရှုဒီလိုမှတ်ဒါလေးကိုတပည့်ကြရစဉ်းစားကြည့်ပြောတာကတရားရှုဟုတ်လားတရားဆိုတာဘာလဲဆိုရင်သဘောလေးတရားဆိုတာသဘောပါဠိလိုဓမ္မတောင်းချရဲ့မနှလုံးသိရဲ့ဓမ္မအဲ့ဒီဓမ္မကိုဘုန်းကြီးတို့ပါဠိလိုသဘာဝလို့ဒီလိုနောက်တစ်မျိုးလည်းပဲရှိတာပေါ့အဲ့ဒါကိုမြန်မာပြန်လိုက်တဲ့အခါကျတော့ဓမ္မဆိုတာဟာတရားလို့လည်းခေါ်တယ်သဘောလို့လည်းခေါ်တယ်နော်တရားလို့လည်းခေါ်တယ်သဘောလို့လည်းခေါ်တယ်အဲ့တော့တရားလို့လည်းခေါ်တယ်သဘောလို့လည်းခေါ်တယ်သဘောလို့ပြောလိုက်ပြီးဆိုကြတဲ့ကပုံမှန်တရားဟုတ်ပါမလားဟုတ်တော့တရားလို့ပြောလိုက်ပြီးဆိုကြတဲ့ကတော့လူတွေလက်တွေမြမာတွေဟုတ်ပါမလားသဘာဝတရားကလေးဟုတ်လားအဲ့ဒါသဘောကသဘာဝဓမ္မကတရားသဘာဝနဲ့ဓမ္မနဲ့ပေါင်းတော့သဘောတရားဒီတစ်ခုဖြစ်လာတာဟုတ်အဲ့တော့ဘုန်းတော်ပရိသတ်တွေကတရားရှုတယ်တရားရှုတယ်ဆိုတာဘာလို့တာလဲမင်းကြီးအဲ့ဒီသဘာဝတရားကလေးကိုမြင်အောင်ကြည့်တာရှုတယ်ဆိုတာကကြည့်တာနော်ဓမ္မစရာကသဘာဝတရားရှုတဲ့စာကကြည်တာလည်းကိုပေါင်းလိုက်တော့သဘာဝတရားကလေးကိုကြည်တယ်မြင်အောင်ကြည်တယ်။ဘာနဲ့ကြည်မလဲ?ဉာဏ်နဲ့ကြည်နော်ဉာဏ်နဲ့ကြည်အဲ့ဒီလိုသဘာဝတရားကလေးကိုဉာဏ်နဲ့ကြည်တဲ့အလို့ဒီတရားရှုတဲ့အလို့တချို့ကတရားရှုတယ်လို့ပြောတယ်တချို့ကတရားမှတ်တယ်လို့ပြောတယ်နော်အဲ့တော့ရှုတာနဲ့မှတ်တာနဲ့ပြောမယ်ဆိုရင်တော့စာအတိုင်းပြောရင်တော့နိစ္စတာကတော့ရှုတယ်ဆိုတဲ့စကားကတော့နိစ္စတာပေါ့ဟုတ်လားမှတ်တယ်ဆိုတဲ့စကားကတော့ပါဠိနဲ့သိနိစ္စပေါ့ဒါကဘောရတာတစ်ခုအနေနဲ့ပြောတာလားအဲ့တော့တရားဆိုတာကသဘာဝတရားကလေးနော်ရှုတယ်ဆိုတာကမြင်အောင်ကြည့်တာ သဘာဝတရားကလေးကိုမြင်အောင်ကြည့်။အဲဒီသဘာဝတရားကလေးဘာမှရှိမိမိတဏ္ဍာမှာရှိ။သဘာဝတရားကလေးဘာမှရှိတော့အဲဒီမိမိတဏ္ဍာမှာရှိတဲ့သဘာဝတရားကလေးကိုမြင်အောင်ကြည့်။ဒါတရားရှုတယ်လို့ခေါ်မိမိတဏ္ဍာမှာရှိတဲ့သဘာဝတရားပဲ။အဲဒါဆိုရင်ဓမ္မသဘောတရားကိုမြင်ပြီးလို့မခေါ်နိုင်ဘူးလား။မင်းနိုင်တာပေါ့။မမေးနိုင်ဘူးလားမေးနိုင်လားအိမ်မှာနေတဲ့ကောဘောင်းတို့ပြိတ္တတ်တွေခေါင်းကြိုက်တာမသိဘူးလားသိလားလက်ကလေးကျင်တာမသိဘူးလားသိလားခါကြိုက်တာမသိဘူးလားသိလားအဲ့ဒီလိုသိတယ်ဆိုရင်ဓမ္မသဘောတရားသိပြီလို့မခေါ်နိုင်ဘူးလားလို့မေးလို့မရဘူးလားရတယ်ခေါ်နိုင်လားမခေါ်နိုင်လားဘယ်လိုပြောမလဲခုနကခေါ်နိုင်ပါတယ်လို့ကြားလိုက်တယ်ရမ်းမပြောနဲ့စဉ်းစားပြောဟုတ်လားမခေါ်နိုင်ဘူးဘာဖြစ်လို့မခေါ်နိုင်ဘူးလို့ပြောရတာလဲမေးရဘယ်လိုပြောအိမ်မနေရင်လည်းပဲခေါင်းကြိုက်တာသိတယ်ခေါင်းကလေးကြိုက်တယ်ကြိုက်တယ်ကြိုက်တယ်လက်ကလေးကျင်းတယ်ကျင်းတယ်ကျင်းတယ်မသိဘူးလားသိလားကဲဟုတ်ပြီအဲ့ဒါလို့သိတဲ့အသိသည်ဓမ္မကိုသိတဲ့အသိဖြစ်ပြီလားဘာဖြစ်လို့တော့ပညာမစင်လို့ဟုတ်တယ်ပညာမစင်လို့တောင်းလေးကပြောပြီးသွားပြီဟုတ်ရဲ့လားဘာဖြစ်လို့တော့ပညာနဲ့တွဲသိနေတာကိုပြောကြကဘယ်လိုပြောတော့ခေါင်းကကြိုက်တယ်ဘယ်လိုပြောတာကိုဟုတ်ရဲ့ခေါင်းကကြိုက်တယ်ဆိုတော့ကြိုက်တာကိုအဓိကထားပြောနေတာမဟုတ်ဘူးခေါင်းကိုအဓိကထားပြောနေတာဟုတ်ရဲ့လားလက်မောင်းကကျင်တယ်ဘာကိုအဓိကထားပြောနေတာလဲလက်မောင်းကိုအဓိကထားပြောနေတာဘယ်နေရာကကျင်တော့ဟောဒီနေရာကကျင်တယ်ဆိုပြီးတော့လက်ညှိုးထုတ်မပြဘူးလားပြအဲ့ဒီကလေးကပညာသိရလားပညာမသိတဲ့အသိတွေအမှန်တည်းဟောရတယ်ဒီလိုတော့တရားရှုတဲ့အသိဟောရလားတရားရှုတဲ့အသိမဟုတ်ရင်ဝိဇ္ဇာသိဟုတ်ပါမလားဒါလည်းပါသိနဲ့အဝိဇ္ဇာသိပဲရှိသေးတယ်ဟောရလားအဝိဇ္ဇာသိပဲရှိသေးတယ်အဲ့ဒီတော့ကိုယ်အိမ်မှာနေရင်လည်းခြေထောက်ကနားတယ်ခေါင်းကကြိုက်တယ်လက်ကကျင်တယ်ဒါတွေလည်းသိနေတာပဲအဲဒီလိုသိနေပြီမဲလို့လည်းပဲဝိဇ္ဇာသိဖြစ်ဖို့ဘာဖြစ်လို့တော့မေးတော့ပညာမသိလို့ပညာနဲ့တွဲပြီးတော့ညင်းနေတာကိုဟောရတယ်အဲ့တော့ဘုန်းတော်ပရိသတ်တွေကအိမ်မာရင်သာထားပါအောင်အခုတရားထိုင်နေတော့ကောဒီသိတွေမရှိဘူးလားရှိတရားထိုင်နေတော့လည်းရှိတာပဲမဟုတ်လားဩတရားထိုင်တဲ့အခါကျတော့ခြေတော်ကနားတယ်ပေါင်းကကြိုက်တယ်ကျောပြင်းကရားတယ်မသိဘူးလားသိလားအဲ့ဒီအသိကလေးတွေသိပြီးတော့ဩကျောကရားတယ်ကျောကရားတယ်ကျောကရားတယ်ပေါင်ကကျင်တယ်ပေါင်ကကျင်တယ်ပေါင်ကကျင်တယ်ဒီလိုလေးမှတ်နေရင်မနဲ့လဲဟုတ်ပြီလေအဲ့ဒီလိုလေးမှတ်နေရင်ဝိပဿနာဖြစ်ပြီလားဖြစ်သေးဘူးเนาะတချို့တချို့ယောဂီတွေကနာတာကိုနာတယ်လို့မှတ်ကျင်တာကိုကျင်တယ်လို့မှတ်ဟုတ်လားပြောတဲ့စကားကတော့မှန်တယ်သိမဆိုးဘူးဒါပေမဲ့လို့လက်တွေ့လုပ်တဲ့အခါကျတော့နာရာကိုနာရလို့မှတ်ဆိုပေမဲ့ပေါင်ကနာတယ်ဆိုတော့ပညာပါသွားပြီကျင်နာကိုကျင်နာလို့မှတ်ဆိုပေမဲ့ခြေစလုံးကကျင်တယ်ဆိုတော့ဘယ်လိုပါသွားလဲပညာပါသွားပြီပညာပါသွားရင်လည်းမှန်သလားမှားလားမှတ်ဖို့မှန်ပြီမှန်သလားမှားလားမှားပါတယ်နော်ဒါတော့ကျင်ကျင်နှလုံးမှတ်ဆိုပေမဲ့ကျင်ကျင်နှလုံးသိဆိုပေမဲ့ကျင်ကျင်နှလုံးရှုဆိုပေမဲ့လို့ဒီနေရာမှာတကယ်တမ်းရှုရမှာကဒုပေါင်ကခြေလက်ပါရမလားကျင်တဲ့သဘောလေးရွေးပါရမလားဒုပေါင်ကခြေလက်မြင်နေပါသေးတယ်ဆိုရင်အမြင်မှလားအမြင်မှလားဒုပေါင်ကခြေလက်နဲ့တွဲမြင်နေပါသေးတယ်ဆိုရင်အမြင်မှလားအမြင်မှလားအရာမြတ်အဝိဇ္ဇာဝိဇ္ဇာဖြစ်ပြီလားပါနေကြည့်အဝိဇ္ဇာနဲ့ကြည့်နေတာပဲရှိသေးတယ်ဝိဇ္ဇာမဖြစ်သေးဘူးဟုတ်ရဲ့လားဝိဇ္ဇာမဖြစ်သေးဘူးအဝိဇ္ဇာနဲ့ကြည့်နေတာပဲရှိသေးတယ်နော်အဲ့တော့နားရင်နားတဲ့သဘောလေးပဲကွက်ကြည့်လိုက်ဒုဗ္ဗောင်ကရှင်းလဲမပါသေးနဲ့ဒုဗ္ဗောင်ကရှင်းလဲဒီလောကစိတ်မရောက်သေးနဲ့ဩနားတဲ့သဘောလေးအဲ့ဒီနားတဲ့သဘောလေးဒီကျောင်းတွေဟောပြနေတာပဲသိနေတာလေးကတန်ရသဘောလေးပဲသိရင်သိတဲ့သဘောလေးကိုကွက်ပြီးတော့ကြည့်ဟောပြရင်ဟောပြတဲ့သဘောလေးကိုကွက်ပြီးတော့ကြည့်ဒီဘောင်ကရှင်းတဲ့မပါသေးနဲ့မ ိမိအတိတဲမှာဒုက္ခငါရှိတဲ့တရားမရှိတော့ဘူး။ပုံမသရာမရှိတော့ဘူး။နော်။အထေတရားလည်းမရှိတော့ဘူး။အဲဒီလိုထေတရားမပါတဲ့သဘာဝတရားကလေးသက်သက်ကိုမြင်တဲ့အမြင်ကမှမှန်မြင်။ဟုတ်ရဲ့လား။အဲဒီအမြင်မမြင်နိုင်လေးပါဘူး။တို့ပေါင်းကခြေလဲနဲ့တွဲနေပါသေးတယ်ဆိုရင်ဘလို့ရှိနေလို့လဲအဝိဇ္ဇာရှိနေလို့ဘလို့ရှိနေလို့လဲအဝိဇ္ဇာရှိနေလို့အဝိဇ္ဇာကိုဖယ်ရှားနိုင်ပြီလားမဖယ်ရှားနိုင်သေးဘူးအဝိဇ္ဇာကိုဘလို့နဲ့ဖယ်ရှားပြရမှာလဲပညာနဲ့ဖယ်ရှားပြရဝိဇ္ဇာနဲ့ဖယ်ရှားပြရဟုတ်လားအဝိဇ္ဇာတဲ့ဒူကြီးတဲကြီးနဲ့ပေါင်းအောင်ထားတာကိုဘလို့နဲ့ဖယ်ရှားပြရမှာလဲဝိဇ္ဇာဆိုတဲ့ပညာကလေးနဲ့ဖယ်ရှားပေးရမယ်။နော်။ဝိဇ္ဇာဆိုတဲ့ပညာဆိုတာတရားတရားလားဉာဏ်လား။ဉာဏ်ဆိုတာကတမာရီပါရမယ်၊သတိပါရမယ်။သတိလေးကတ်ထားရမယ်။ဟုတ်လား။နာယနာရသဘောလေးမှပဲသတိလေးကတ်ဒိဋ္ဌိဟောဒီဒီမရောက်သေးနဲ့။ဟုတ်လား။ဟောဒီဒီမရောက်သေးနဲ့။နာယနာရသဘောလေးမှပဲသတိလေးကတ်ထား။နော်။စိတ်ကဟောဒီဒီမရောက်အောင်သတိလေးနဲ့ဒီနေရာလေးမှာကတ်ထား။ကတ်ထားတော့တတိလေးနဲ့အဲကြည့်လိုက်တဲ့အခါကျတော့နာရယ်သဘောလေးတွေ့ပြီတွေ့တော့အဲ့ဒီနာရယ်သဘောလေးမှာပဲခိုင်ခိုင်မြဲမြဲဖြစ်နေအောင်သမာဓိလေးကခိုင်ခိုင်မြဲမြဲစွစွဆိုက်ဆိုက်ကြည့်ပေးလိုက်တတိသက်သက်နဲ့စွစွဆိုက်ဆိုက်မဖြစ်သေးဘူးတတိကပြောတယ်ဟောတာလေးကနာရယ်သဘောလေးနာရယ်သဘောလေးလို့သိသွားပြီဆိုရင်သမာဓိကတခြားနေရာစိတ်မရောက်ခိုင်ခိုင်မြဲမြဲနဲ့သူသူဆိုင်ဆိုင်ချိန်ပေးလိုက်တတိကပြောတော့ကဟောတာနားတဲ့သဘောလေးဟောတာရှင်းတဲ့သဘောလေးဟောတာကြိုက်တဲ့သဘောလေးဘလူကပြောတာလဲတတိကပြောတာတတိပြောလို့သိသွားပြီအဲ့ဒါတော့သိသွားပြီဆိုတဲ့အခါကျတော့စိတ်တခြားတစ်ပါးမရောက်အောင်နားတဲ့သဘောလေးရှင်းတဲ့သဘောလေးကြိုက်တဲ့သဘောလေးမှာပဲစိတ်ကလေးတန်းတန်းမမှန်တဲ့တဲ့မမှန်ရောက်နေအောင်ဘလူနဲ့စိုက်ပေးရမှာလဲသမာဓိနဲ့စိုက်ဆိုင်ပြီးတဲ့အခါကျတော့ဘာနဲ့ကြည့်မလဲအဲပညာနဲ့ကြည့်ပညာနဲ့ကြည့်ပညာနဲ့ကြည့်တဲ့အခါကျတော့သမ္မာသင်္ကပ္ပဆိုတဲ့တွေးလုံးလေးပါပါပြီးသေးဟုတ်ရလားအဲဒီတွေးလုံးလေးနဲ့ကပ်ပြီးတော့ရှင်းတဲ့တော့ဩဟုတ်ပြီဒါလေးကကျင်တဲ့သဘောတရားလေးခိုက်တဲ့သဘောတရားလေးသူ့ကိုသင်္သင်ချာချာစိုက်ပြီးတော့ရှင်းလိုက်တဲ့အခါကျတော့အဲဒီသဘောတရားကလေးကကြမျိုးတဲ့ဖြစ်နေတာမဟုတ်တော့ထောင်ပြီးနားတယ်ကျင်းပြီးနားတယ်ကြိုက်ပြီးနားတယ်ပူပြီးနားတယ်အေးပြီးနားတယ်နာရာလေးတစ်ခုကြည့်ရင်တော့မှဒါဘုံနာနီးသည်ကြမျိုးတဲ့ဖြစ်နေတာလားမျိုးမျိုးဖြစ်နေတာလားအမျိုးမျိုးဖြစ်နေတာကျင်နာလေးကြည့်ပြန်တော့လည်းထောင်ပြီးကျင်တယ်ပူပြီးကျင်တယ်အေးပြီးကျင်တယ်ကြိုက်ပြီးတော့ကျင်တယ်တဘုံစံနဲ့ကျင်နေတာလားမျိုးမျိုးကျင်နေတာလားအမျိုးမျိုးကျင်နေတာတို့ပေါင်းကခြေလမ်းနဲ့တွဲပြီးတော့သိနေမယ်ဆိုရင်အဲ့ဒီလောက်အထိမသိနိုင်ဘူး။ဒါပြီးတော့မိမိရဲ့စိတ်ကတို့ပေါင်းကခြေလမ်းဆိုတဲ့ပညာစီရောက်နေလို့ဟုတ်လား။အဲ့တော့တို့ပေါင်းကဆိုတဲ့ခြေလမ်းဆိုတဲ့ပညာစီမရအောင်သမာဓိလေးနဲ့နာယနာတဲ့သဘော၊ကျင်းကျင်းတဲ့သဘောအဲ့ဒီသဘောပေါ်မှာပဲသမာဓိလေးနဲ့စိုက်ပြီးတော့ထားလိုက်။ဟုတ်ရဲ့လား။အဲ့ဒီလိုစိုက်ပြီးတော့ထားလိုက်တဲ့အခါကျတော့မှနောက်ကနေပညာနဲ့ကြည့်ပေးလိုက်တော့သမารီလေးကလည်းပဲပေါင်းခြင်းပညာစီမရောက်အောင်အာပရမသဘောတရားကလေးအပေါ်မှာပဲစိတ်ကလေးစိုက်ပြီးတော့ကြားနေတော့သမารီလေးကတုံးဖို့ပေးထားတယ်ပညာလေးနဲ့ကြည့်လိုက်တဲ့အခါကျတော့တန်တန်လေးမြင်နေရပြီဒုပေါင်းကခြေလက်လုံးဝမပါတော့ဘူးပုဂ္ဂိုလ်သတ္တဝါမပါတော့ဘူးငါဆိုတာလည်းမပါတော့ဘူးတန်တန်လေးမြင်နေရအဲဒီလိုမြင်နေရပြီဆိုတဲ့အခါကျတော့ဉာဏ်ကလေးနဲ့ကြည့်လိုက်တဲ့အခါကျတော့အော်နာရာလေးကလည်းသောသောတော့ကကြီးတော့ကတစ်မျိုးအခုကြီးတော့တစ်မျိုးတို့ကြကြတော့တစ်မျိုးတစ်မျိုးလည်းဖြစ်နေတာလားမျိုးမျိုးဖြစ်နေတာလားမိမိကြည်စဲကာလမှာပဲသေသေးချာချာကရူးတစိုက်စောင့်ပြီးတော့ကြီးလိုက်တဲ့အခါကျတော့အာတစ်မျိုးလည်းဖြစ်နေတာမှမဟုတ်ပဲအမျိုးမျိုးဖြစ်နေတာပဲပရိမထာမိကလာထာမိအမျိုးမျိုးဖြစ်နေတဲ့သုံးရဲကောကတစ်မျိုးပြည့်လို့နောက်တစ်မျိုးသိပေါ်တာဟုတ်ရဲ့လားတစ်မျိုးပြည့်လို့နောက်တစ်မျိုးသိပေါ်တာတစ်မျိုးပြည့်လို့နောက်တစ်မျိုးသိပေါ်တာအဟောင်းတစ်ခုပြည့်လို့အသေးတစ်ခုပေါ်တာ ရသရကအောင်ဟောလာရကအစ်အောင်းနဲ့အစ်ဘလဲဘူးလားလဲသွားတာအဲ့ဒီလိုလဲလဲလဲလဲသွားတာပဲပြက်ပြက်ပြက်ပြက်သွားတာပဲအသက်ကလေးတွေစားထိုးဝင်လာတာပဲညာကလေးနဲ့ကောင်းချက်ချကြည့်လိုက်တဲ့အခါကျတော့ဩတဲ့ပရမမိနာကနားတဲ့သဘောကျတဲ့သဘောတွေဖောက်ပြန်တဲ့သဘောလေးကိုမြင်တယ်နောက်ဒုတိယမြင်လိုက်တာကသူတို့ဖြစ်လာတယ်ဖြစ်ပြီးတော့ပြက်သွားတယ်နောက်စားထိုးဖြစ်လာတယ်ဖြစ်ပြီးတော့ပြက်သွားတယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဒီတော့ညာကလေးတွေမှာဘလို့ကောင်းချက်ချလိုက်လဲလို့ဆိုတော့ဖြစ်သဘောပြက်သဘောဖြစ်ပြက်တာဒုက္ခသစ္စာလေးပဲကောင်းချက်မချဘူးလားချလိုက်အဲ့လိုကောင်းချက်ချလိုက်နိုင်တဲ့အချိန်မှာအဝိဇ္ဇာလားဝိဇ္ဇာအဲ့လိုကောင်းချက်မချနိုင်သေးရင်ဘာနဲ့ကြည့်နေလဲအဝိဇ္ဇာနဲ့ကြည့်နေတာပဲရှိသေးတယ်ဟုတ်ရဲ့လားဒီလိုဆိုတော့ထိုင်နေတော့မှတရားထိုင်နေတော့မှဒုပေါင်းကခြေလဲဆိုတော့ပုံမှန်သာကြီးမပြောက်ဘူးထစ်ကလေးဆိုလို့ရှိရင်ဒုက္ခနာတယ်အပေါင်းကခိုက်တယ်ခြေသလုံးကကျင်တယ်ငါနာလိုက်တာပုဂ္ဂိုလ်တ attva ငါနဲ့တွဲပြီးတော့မြင်နေပါသေးတယ်ဆိုရင်ဘယ်လိုဖုံးွယ်ထားလို့လဲအဝိဇ္ဇာဖုံးွယ်ထားလို့ဘယ်လိုဖုံးွယ်ထားလို့လဲဟောဒါလေးကယုံတရားလေးပါပဲလို့သဘောကမပေါက်နိုင်ဘူးဉာဏ်တရားလေးပါပဲလို့သဘောကမပေါက်နိုင်ဘူးမပေါက်နိုင်ဘူးဆိုရင်ဘယ်လိုဖုံးွယ်ထားလို့လဲအဝိဇ္ဇာဖုံးွယ်ထားလို့ဒုဗ္ဗောင်ကခြေလဲဆိုတဲ့ပညာပုံမှန်သရာအမြင်ပျောက်ကိုမပျောက်ဘူးငါဆိုတဲ့အစွဲပျောက်ကိုမပျောက်ဘူးအဲ့လိုမပြဘူးဆိုရင်ဘယ်လိုဘုံွယ်ထားလို့လဲအာယောတရားကလေးတွေဘယ်လိုဖြစ်ပြီးတော့ဘယ်လိုပြတ်သွားတယ်မသိလိုက်ဘူးလက်တရားကလေးတွေဘယ်လိုဖြစ်ပြီးတော့ဘယ်လိုပြတ်သွားတယ်မသိလိုက်ဘူးအဲ့လိုမသိလိုက်ဘူးဆိုရင်ဘယ်လိုဘုံွယ်ထားလို့လဲအဝိဇ္ဇာဘုံွယ်ထားလို့ဟုတ်ရဲ့လားဒီတော့ကဝိဇ္ဇာတရားကဟောဒီတရားရှုနေတဲ့အခါမှာတော့လာပြီးတော့မဖုံးလားပေါ့အဝိဇ္ဇာတဲ့ဒူကြီးဖြဲကြီးနဲ့ဖုံးအောင်ထားတာကြီးကိုဟောရင်ဉာဏ်နဲ့ထုတ်ပေါ်ရတာမလွယ်ဘူးဟုတ်လားတတိယလည်းကောင်းပါသမာဓိလည်းကောင်းပါပညာလည်းကောင်းပါနော်အဲဒီတော့ကတတိသမာဓိပညာအကောင်းကောင်းနဲ့ထိုးဖောက်ကြည့်လိုက်တော့မှအဝိဇ္ဇာဒူကြီးခြေကြီးဟာတဖြည်းဖြည်းနဲ့ကွာကွာသွားတာအဝိဇ္ဇာတဲ့မောင်ကြီးကတဖြည်းဖြည်းနဲ့လင်းလာတာအဲဒီလိုမှမောင်ကြီးအဝိဇ္ဇာမောင်ဒူကြီးတဲ့မှာရောက်နေတဲ့အခါကျတော့ကိုမြင်နေပါတယ်ဆိုတော့ရောသဘောလည်းမတွေ့ရ၊တန်သဘောလည်းမတွေ့ရ၊ဖြစ်သဘောလည်းမတွေ့ရ၊ဖြစ်သဘောလည်းမတွေ့ရနောက်ဆုံးဘုံကပြောကြသွားသို့ဒုက္ခသစ္စာကိုတွေ့ခွင့်ရရလားဘယ်လိုဖုံးွယ်ထားလို့လဲအဝိဇ္ဇာဖုံးွယ်ထားလို့ဟုတ်ရဲ့အဲဒီဖုံးွယ်ထားတဲ့အဝိဇ္ဇာတွေအခုမှဖုံးွယ်ထားတာလားမေးတော့ဘယ်တော့လဲကဖုံးွယ်ထားတာလဲသတ္တန္တရာလုံးဖုံးွယ်ထားတာနော်ဟောသန္တရာစကြတဲ့ကဖုံးွယ်ထားတာအဝိဇ္ဇာနိဝရဏနာသတ္တန္တရဏသာယောသဏ္ဍာန်သန္တာဝတ္တသန္တာရတံမြတ်စွာဘုရားကခြေသားတို့တဲ့တတ္တဝါတို့ရဲ့အစအမတဝေလောအာကြီးလို့တတ္တဝါတို့ရဲ့အစကိုပုဂ္ဂိုလ်တတ္တဝါရဲ့အစကိုငါဖေဟာရှင်နေရှားရမြင်တော့မမှုဘူးတဲ့နော်တတ္တဝါတို့ရဲ့အစကိုရှင်နေရှားရမမြင်မိမဲ့လို့လည်းပဲဩဓမ္မသဘောတရားအနေနဲ့ပြောမယ်ဆိုလို့ကျတော့ငါဖေဟာသိတယ်ဟောချင်ချလို့ရတယ်ဘလို့ဖောင်းပယ်ထားလို့အဲဘလို့ပဲတရားကြောင့်တတ္တဝါတို့ရဲ့ဖြစ်လာပါတယ်လို့မေးလို့ရှိရင်အဝိဇ္ဇာနဲ့တဏ္ဍာဘာတရားနဲ့ဘာတရားလဲအဝိဇ္ဇာနိဝရဏနာတဏ္ဍာတဏ္ဍာသာယောသနာအဝိဇ္ဇာဆိုတဲ့နိဝရဏတရားရဲ့တဏ္ဍာဆိုတဲ့သာယောစေတရားရဲ့အဲ့ဒီတရားနှစ်ပါးကနေပြီးတော့ပြုလို့ဖန်ပြီးပြလိုက်လို့တတ္တဝါတွေတဘွားပြီးတဘွားကျင်လည်ရတာပါဆိုတော့ဘုန်းတော်ပရိသတ်တွေတတ္တဝါဖြစ်လာတာတရားကြောင့်ဖြစ်လာတာလားအဝိဇ္ဇာကြောင့်ဖြစ်တာသိလို့ဖြစ်တာလားမသိလို့ဖြစ်တာလားမသိလို့ဖြစ်တာပေါ့နော်သိတာသိမယ်ဆိုရင်ဝိညာဉ်ဉာဏ်ကလေးနဲ့သာသိမယ်ဆိုရင်တတ္တဝါဖြစ်ပါမလားဒီလိုဆိုရခုဘဝကသိလို့နောက်ဘဝမှာဘဝတကုတ်ထပ်ပြီးတော့ရအောင်မယ်ဆိုရင်ဘယ်တရားကိုမပယ်ရှားနိုင်လို့လဲအဝိဇ္ဇာတရားကိုသာပယ်ရှားနိုင်မယ်ဆိုရင်နောက်ဘဝမှာဘဝတကုတ်ထပ်ရပါအောင်မလားဒီလိုဆိုနောက်ဘဝမှာဘဝတကုတ်ထပ်မလို့ရင်တော့ဘာဖြစ်နိုင်မှာလူချင်းပါတယ်ဆိုရင်ဘယ်တရားကိုရင်သတ်ရမှာလဲအဝိဇ္ဇာကိုရင်တရားမှာအဝိဇ္ဇာသရာပေါင်းကြီးကိုလင်းအောင်လို့ယူရမှာဟုတ်ရဲ့လားအဝိဇ္ဇာသရာပေါင်းထားတဲ့ဒူကြီးကိုတစ်ခုပြီးတစ်ခုတစ်ခါတဲ့ဝိဇ္ဇာသရာဉာဏ်နဲ့ဖယ်ရှားပြရမယ်အဲဒီလိုဖယ်ရှားမပြနိုင်တဲ့များကလဘလုံးဘယ်တော့မှနေမှာမရောက်ဘူးတဲ့အဲဒီလိုဖယ်ရှားမပြနိုင်တဲ့များကလဘလုံးဘုန်းတော်ပြိဋ္ဌာန်တွေသံသရာလည်းရပါမလား ဒါကြောင့်မလို့သံဃာလည်းရရှိမှာလေဆိုရင်ဘယ်တရားကိုဖိရှားပြရမှာလဲအဝိဇ္ဇာတရားကိုဖိရှားပြရမှာဘာဖြစ်လို့လဲမေးတော့သံဃာလဲတာဘလို့ကြောင့်လဲတာလဲအဝိဇ္ဇာကြောင့်လဲတာနော်အဝိဇ္ဇာကြောင့်လဲတာဆိုမှအဝိဇ္ဇာတဘာလဲကြောင့်လဲတာလားတသာကောမပါဘူးလားအဲ့ဒါအဝိဇ္ဇာတသာကြောင့်သံဃာလဲပုံလေးကိုခွင်းတော့ပြိတ္တတိပြိတ္တသမုပ္ပါဒ်နဲ့လည်းလည်းပြီးပြီးတော့ကြည့်လိုက်ရအောင်နော်အဲ့ဒီကကြည်လိုက်တဲ့အခါကျတော့ဟောပရိစ္ဆသမုပ္ပါဒ်စက်ဝိုင်းကိုကြည်လိုက်တဲ့အခါမှာနံပါတ်၄ကွယ်မှာအဝိဇ္ဇာနဲ့သင်္ခါရမတွေ့ဘူးလားတွေ့လားဘာတရားနဲ့ဘာတရားပါလဲအဝိဇ္ဇာနဲ့သင်္ခါရဟုတ်လားအဲ့ဒီနေရာမှာဝိဇ္ဇာနဲ့သင်္ခါရပဲကြားထားတယ်အရှင်ဘုရားတဏ္ဍမပါပါလားလို့မေးကြည့်မိမှာပေါ့ဩတဏ္ဍီအဝိဇ္ဇာတရားကိုယူလိုက်တာနဲ့ဒီပိုင်းနဲ့နော်တဏ္ဍတရားနဲ့အဝိဇ္ဇာတရားအဝိဇ္ဇာကလည်းတရားတရားလားကိလေသာတရားလားတဏ္ဍတရားကလည်းတရားတရားလားကိလေသာတရားလားကိလေသာကြီးကျူနေတာဆိုတော့အဝိဇ္ဇာလို့ပြောလိုက်တာနဲ့တဏ္ဍကောအလိုလိုမပါဘူးလားပါသွားသဘောတရားကြီးကကျူနေတော့သွားပြီးတော့ပေါင်းလို့ရတာကိုဟောရလားအဲ့ဒီတော့ဝိဇ္ဇာကိုရင်ဘလို့လဲယူရမှာလဲဘာကြီးကျူလို့တော့ကိလေသာကြီးကျူလို့ဘာကြီးကျူလို့ပါလဲကဲကောင်းပြီဒါပြီမိမိတို့ရဲ့သန္တာမှာဘဝဆက်ဆက်သံဃာဆက်ဆက်ကဘယ်လိုနဲ့စလာခဲ့တယ်လဲမင်းရင်ဘယ်လိုပြောမလဲအဝိဇ္ဇာနဲ့စလာခဲ့တယ်သိတဲ့တရားလားမသိတဲ့တရားလားဘာမသိတဲ့တရားပါလဲသစ္စာမသိတဲ့တရားဘာမသိတဲ့တရားတော့သစ္စာကဘယ်နှပါရှိတော့ဘာသစ္စာတွေပါလဲအဲ့ဒီသစ္စာ၄ပါးတမ်းမှာအဓိကဘာသစ္စာကိုမသိတာလဲယောဂသစ္စာကိုမသိရဟုတ်လားယောဂသစ္စာကိုမသိဘူးဆိုတော့ယောဂကိုယောက်မသိရလားနာမ်ကိုနာမ်မသိရလားဖြစ်သဘောပြသဘောသိရလားယောဂသစ္စာမသိရလားမသိဘူးတော့အခုဘုန်းကြီးတို့ပရိသတ်တွေကယောဂကိုလည်းယောက်မသိနေကြပြီနာမ်ကိုလည်းပဲနာမ်မသိနေကြပြီဖြစ်သဘောပြသဘောကိုလည်းမသိဘူးလားသိလားအထက်လျောက်သိနေကြပြီဟုတ်လားတေဘုန်းတော်ပြိတ္တရဲ့သန္တာမှာဝိဇ္ဇာရဲ့ဖောက်ွယ်မှုသည်အပြည့်အဝဖောက်ွယ်နေတာလားတဝဲတစ်ပြည့်ဖောက်ွယ်နေတာလားအဝိဇ္ဇာတရားကအပြည့်အဝမဖယ်ရှားနိုင်သေးရင်တောင်မှတဝဲတစ်ပြည့်ဖယ်ရှားပြီးတာမဖြစ်ဘူးလားဖြစ်အကယ်၍ရုပ်လည်းမသိနာမ်လည်းမသိခန္ဓာလည်းမသိခြေတော်လည်းမသိပြက်တော်လည်းမသိဘူးဆိုရင်အဝိဇ္ဇာတရားရဲ့ဖောက်ွယ်မှုသည်အပြည့်အဝမရှိဘူးလားရှိအဝိဇ္ဇာတရားဖောက်ကွယ်မှုအပြည့်အဝရှိနေပြီဆိုရင်တဲ့။ဘာတွေဖြစ်တတ်တယ်လဲလို့ဆိုတော့ဟောဒီဘက်ကိုကြည့်လိုက်။အဝိဇ္ဇာပြည့်စရာဘာတွေလဲ။အဝိဇ္ဇာဖောက်ွယ်မှုရှိနေရင်သင်္ခါရတွေဖြစ်တယ်။ဟုတ်ရဲ့။သင်္ခါရဖြစ်တယ်ဆိုတော့သင်္ခါရဆိုတာမြန်မာလိုပြန်လိုက်ရင်ပြုလုပ်အာထုတာကိုသင်္ခါရလို့ခေါ်တယ်။ပြုလုပ်တဲ့အာထုတာနော်။ပြုလုပ်အာထုတဲ့တရားမျိုးပြောရင်ပြုပြင်တယ်။ဟုတ်လား။ပြုလို့အားထုတ်တယ်ဆိုတော့ပြုလို့တာကဘာတွေပြုလို့တယ်လဲမင်းရင်ကာယကံနဲ့ပြုလို့တယ်ဝစီကံနဲ့ပြုလို့တယ်မနောကံနဲ့ပြုလို့တယ်ဘယ်နှမျိုးနဲ့ပြုလို့တော့သောင်းမျိုးနဲ့ပြုလို့ဘာဘာတွေနဲ့ပြုလို့ပါလဲမနောကံနဲ့ပြုလို့နော်ကာယနဲ့ပြုလို့တယ်ဝစီနဲ့ပြုလို့တယ်မနောနဲ့ပြုလို့တယ်ဘာကိုပြုလုပ်တယ်လဲမင်းရင်ကောင်းတာတွေလည်းပြုလုပ်တယ်မကောင်းတာတွေလည်းပြုလုပ်တယ်ကြောက်ကြည့်သမ်းဟုတ်ပြီဘလူနဲ့ပြုလုပ်တာလဲကာယကံဝစီကံမနောကံသုံးမျိုးနဲ့ပြုလုပ်တယ်ဘာတွေကိုပြုလုပ်နေတာလဲကောင်းတာတွေလည်းပြုလုပ်တယ်မကောင်းတာတွေလည်းပြုလုပ်တယ်နော်ကောင်းတာကြီးတဲ့ပြုလုပ်တာလည်းမဟုတ်ဘူးမကောင်းတာရှိတဲ့ပြုလုပ်တာလဲမဟုတ်ဘူးကောင်းတာတွေလည်းပြုလုပ်တာရှိတယ်မကောင်းတာတွေလည်းပြုလုပ်တာရှိတယ်ဥပမာပုံညာမိသင်္ခါရဆိုရင်ကောင်းတာမကောင်းဘူးလားအပုံညာမိသင်္ခါရဆိုရင်အာနိသာမိသင်္ခါရဆိုရင်ကောင်းတယ်အဲ့ဒါကောင်းတာတွေလည်းပြုလုပ်တယ်မကောင်းတာတွေလည်းပြုလုပ်တယ်ဘာနဲ့ပြုလုပ်တယ်လဲကာယကံနဲ့ပြုလုပ်တယ်ဝစီကံနဲ့ပြုလုပ်တယ်မနောကံနဲ့ပြုလုပ်တယ်ဒါပြုလုပ်တယ်ဆိုတဲ့အဓိပ္ပာယ်နော်နာတမျိုးကသင်္ခါရဆိုတာပြုပြင်တတ်တဲ့သဘောရှိတယ်။ဘာလို့တတ်တဲ့သဘောရှိတော့ပြုပြင်တယ်ဆိုတာကဘောင်းကြီးတို့ပြင်ဆင်တဲ့အတိတ်ပဲပေါ့ဟုတ်လား။ ရှင်စင်းတဲ့အိမ်ဥပမာအိမ်တစ်လုံးဆောက်မယ်ဆိုရင်အဲ့ဒီအိမ်ဖြစ်ဖို့အတွက်ကြိုတင်ပြီးတော့ပြင်ဆင်ရမလားပြင်ဆင်ရပြင်ဆင်ရနော်ကာရဇီအကာရဇီဖြစ်အောင်တည်ဆောက်မယ်ဆိုရင်လည်းကာရဇီဖြစ်ဖို့အတွက်မပြင်ဆင်ရမလားပြင်ဆင်ရလားပြင်ဆင်ရတာပဲဗိုင်းကလေးတွေလှုပ်လိုက်ဝင်ရုံးကလေးတွေလှုပ်လိုက်စသဖြင့်ပေါ့နော်အဲ့ဒီလိုအားလုံးပြီးသွားတဲ့အခါကျတော့မှအိမ်တို့ကားတို့ဖြစ်လာတယ်မဟုတ်လားဟောဒီသင်္ခါရတရားကလည်းသူပြင်ဆင်နေတာတဲ့မလုံးနေတာလေကောင်းတာလုံးလေပြင်းစင်နေတာပဲမကောင်းတာလုံးလေပြင်းစင်နေတာပဲဘာဖြစ်ဖို့ပြင်းစင်နေတာလဲမင်းဟောဒီနံပါတ်၄ကွယ်ခန္ဓာ၅ပါးဖြစ်ဖို့ပြင်းစင်နေတာဟောရလားအဲ့ဒီခန္ဓာ၅ပါးကိုပြညာနေလဲပြောရင်လူလို့ပြောမယ်နတ်လို့ပြောမယ်ပြမလို့ပြောမယ်ခွေးချက်ကသိစ္ဆာလို့ပြောမယ်နော်အဲ့ဒီတော့လူတရားဖြစ်ဖို့အတွက်ဘလူကပြင်းစင်ပေးတော့နတ်တရားဖြစ်ဖို့အတွက်ဘယ်လိုကပြင်ဆင်ပေးတော့ခွေးကြက်ကတိစ္ဆာဖြစ်ဖို့အတွက်ဘယ်လိုကပြင်ဆင်ပေးတော့ဘုန်းတော်ပရိသတ်တွေယခုလောဘမပြောဖို့လားရောက်ဘယ်လိုကပြင်ဆင်ပေးလို့ရောက်လာတာလဲကျက်ဒီဘွားကနေတကယ်လို့ပြတော့ဘွားမှာလက်ပြရောက်မယ်ဆိုရင်ဘယ်လိုကပို့ပေးလို့ရောက်တာလဲခွေးကြက်ကတိစ္ဆာဖြစ်မယ်ဆိုဘယ်လိုကပို့ပေးလို့ရောက်တာလဲအဲ့တော့ဘွားမှာခန္ဓာ၅ပါးရောက်အောင်လည်းပဲသူကမပြည့်စုံဘူးလားပြည့်စုံတာလားအဲ့တော့ပြုလုပ်တာလဲသင်္ခါရပြည့်စုံတာလဲသင်္ခါရပြုလုပ်တာကဘာနဲ့ပြုလုပ်တော့ကာယကံနဲ့ပြုလုပ်တယ်ဝစီကံနဲ့ပြုလုပ်တယ်မနောကံနဲ့ပြုလုပ်တယ်ဘာတွေပြုလုပ်တော့ကောင်းတာတွေလည်းပြုလုပ်တယ်မကောင်းတာတွေလည်းပြုလုပ်တယ်အဲ့ဒါတွေပြုလုပ်ပြီးတော့သူကဘာလုပ်နေတာလဲပြည့်စုံနေတယ်ဘာလုပ်နေတာလဲဘာတက်ပြည့်စုံနေတာလဲမင်းရေခန္ဓာ၅ပါးရဖို့ပြင်ဆင်နေတာဘယ်ဘဝအတွက်လဲနောက်ဘဝအတွက်ဟုတ်ရဲ့နောက်ဘဝအတွက်ခန္ဓာ၅ပါးရအောင်ပြင်ဆင်မှုလားပြင်ဆင်နေတာအဲကုသိုလ်ကံလေးတွေနဲ့ပြင်ဆင်နေတယ်ဆိုရင်နောက်ဘဝမှာဘယ်ခန္ဓာရဖို့အတွက်လဲကောင်းတဲ့ခန္ဓာရဖို့ဟုတ်ရဲ့လားဒီဘဝမှာဒါနာကုသိုလ်လေးတွေပြုလုပ်တယ်သီလကုသိုလ်လေးတွေပြုလုပ်တယ်ဆိုရင်နောက်ဘဝမှာဘယ်ခန္ဓာရဖို့ပြင်ဆင်နေတာကောင်းတဲ့ခန္ဓာရဖို့ပြင်ဆင်နေတာအဲဒီဘက်ဘွားမှာအကုသိုလ်ကံလေးတွေနဲ့ပြုလုပ်နေတယ်ဆိုရင်ဘယ်ခန္ဓာရဖို့ပြင်ဆင်နေတာတော့မကောင်းတဲ့ခန္ဓာရဖို့ပြင်ဆင်နေတာဟုတ်တယ်မဟုတ်လားဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကပြောတယ်လေဟိုနတ်ပြည်မှာနတ်ဘုံဝိမာပေါက်တာဟုတ်လားဘယ်လူကလာဆောက်ပေးလို့မှပေါက်တာမဟုတ်ဘူးမိမိပြုလုပ်တဲ့ကံကဆောက်ပေးလိုက်ဟုတ်ရဲ့လားဘယ်လူကဆောက်ပေးတာလဲမိမိပြုလုပ်တဲ့ကံကတခြားလားသင်္ခါရလားဓာတ်ပုံပေါက်တာတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးနော်ပါဠိလိုပြောပါဆိုတော့သင်္ခါရပစ္စယဝိညာဏဝိညာဏယုတ်သလာယရဏသတ္တဝါဒဒီလိုမဟုတ်လားဟိုငရဲပုံမငရဲအိုးကြီးတွေတပွက်ပွက်ဆူနေတာဒီဘလူကလာတယ်ပြီးတော့ဘလူကမှလာတယ်ပြီးတာမဟုတ်ဘူးကိုပြုတ်ခဲ့တဲ့ကံကတယ်ပြီးဘလူကတယ်ပြီးတော့ကိုပြုတ်ခဲ့တဲ့ကံကတရားလားသင်္ခါရလားငရဲဘုံမှာငရဲပုတ်ပွက်ဆူနေတာကတရားလားခန္ဓာ၅ပါးလားခန္ဓာ၅ပါးဒီလိုမလားအဲ့ဒီတော့ငရဲဘုံမှာငရဲအဟိုးတွေငရဲမိတရားတွေနော်အဲ့ဒါတွေကိုတိဆောက်ပေးတာဘလူကတိဆောက်ပေးတော့နတ်ဘုံဘိမာတွေတိဆောက်ပေးတာဘလူကတိဆောက်ပေးတော့သင်္ခါရကတိဆောက်ပေးနေတာအဲ့ဒါကြောင့်ဒီကိုဒီကိုတရားလို့ခေါ်တာလားသင်္အာသင်္ခါရလို့ခေါ်တာလားဒီလိုဆိုတော့ဟောဒီသင်္ခါရဆိုတဲ့တရားကြီးနော်နံပါတ်2အကွယ်ခန္ဓာ၅ပါးရအောင်ပြုတ်ပြဖန်တီးပိတ်တက်လို့သူ့ကိုသင်္ခါရလို့ခေါ်ရပါတယ်ဟုတ်ရဲ့လားနံပါတ်2အကွယ်ခန္ဓာ၅ပါးရအောင်ပြုတ်ပြဖန်တီးပိတ်တက်လို့သူ့ကိုဘယ်လိုခေါ်တော့ဒီလိုဆိုတော့ဟောဒီနေရာမှာကာယကံဝိသေကံမနောကံတွေဟာနံပါတ်2အကွယ်ခန္ဓာ၅ပါးရအောင်သာပြုလုပ်ဖန်တီးမပင်နိုင်ပါဘူးဆိုရင်သူ့ကိုသင်္ခါရလို့ခေါ်လို့ရပါမယ်။ဒီတော့ဟောဒီနေရာမှာသင်္ခါရသင်္ခါရလို့ပြောပြီးမှသူကလည်းပဲဟောကံတိုင်းပြုလုပ်တဲ့ကံတိုင်းကာယကံတိုင်းဝစီကံတိုင်းမနောကံတိုင်းသင်္ခါရလို့ပြောလို့ရရလား။ဘယ်လိုသင်္ခါဘယ်လိုကံမျိုးမှသင်္ခါရလို့ပြောမလဲ။ခန္ဓာ၅ပါးကိုပြုလုပ်ဖန်တီးပေးတတ်တဲ့ကံမျိုးမှသင်္ခါရလို့ပြောတယ်။ပြောကြည့်သမ်းခန္ဓာ၅ပါးကိုပြုလုပ်ဖန်တီးပေးတတ်တဲ့ကံဖြစ်မှသူကဘယ်လိုခေါ်မလဲ ခန္ဓာ၅ပါးကိုပြုလုပ်ဖန်တီးပေးနိုင်တဲ့ကံမဟုတ်ရင်သင်္ခါရလို့ခေါ်ပါမလားမခေါ်နိုင်ဘူးဒီလိုမလားကြဲကောင်းပြီဒါမျိုးလို့ရှိရင်ဟောဒီသင်္ခါရတွေဘယ်လိုကိုပြုလုပ်ဖန်တီးပေးတော့ဘာဖြစ်လို့ခန္ဓာ၅ပါးကိုပြုလုပ်ဖန်တီးပေးသလဲလို့မေးရင်ဟောဒီသင်္ခါရတွေဘယ်ကြောင့်ပြုရတာလဲအဝိဇ္ဇာကြောင့်ပြုရတာပါဠိရွတ်ကြည့်လိုက်ပါအဝိဇ္ဇာပစ္စယသင်္ခါရဖြစ်ခြင်းလို့ဖြစ်တာလားဝိဇ္ဇာကြောင့်ဖြစ်တာလားသူပြုခြင်းလို့ပြုတာလားဝိဇ္ဇာခိုင်းလို့ပြုတာလားအဝိဇ္ဇာခိုင်းလို့ပြုတာဆိုတော့သိပြီးပြုတာလားမသိပဲပြုတာလားဘာမသိပဲပြုတာပါလေသစ္စာမသိပဲပြုတာဘာသမီးပဲဘာသာမသိပဲပြုတော့အဓိကအဖြစ်ဘာသစ္စာမသိတာတော့ဒုက္ခသစ္စာမသိပါဘူးဆိုကြတဲ့ကောဒုက္ခသစ္စာရဲ့ကုဏအချံရတရားတွေပါတယ်လေ။ဘာတွေကိုလည်းသူမသိတော့ရုပ်တရားလည်းမသိ၊နာတရားလည်းမသိ၊ခန္ဓာမလည်းမသိ၊ဖြစ်သဘောလည်းမသိ၊ပြည့်သဘောလည်းမသိ။နောက်ဆုံးဒုက္ခသစ္စာမလည်းမသိပြန်ပြောရုပ်တရားလည်းမသိ၊နာတရားလည်းမသိ၊ခန္ဓာမလည်းမသိ၊ဖြစ်သဘောလည်းမသိ၊ပြည့်သဘောလည်းမသိဒုက္ခသစ္စာမလည်းမသိသိတာပါရှိတော့အားမရှိဘူးနော်သူသိကျင်တာတွေတော့သိကျင်သိနေမယ်ဘာတွေသိမလဲလူလိုသိမယ်နတ်လိုသိမယ်ယောက်ျားမိန်းမလိုသိမယ်ဒီပေါင်ကခြေလက်လိုသိမယ်ဟုတ်ရဲ့လားအဲ့ဒီအသိတွေမှန်တဲ့သီလားမှားတဲ့သီလားဒီနေရာမှာလူကျင်တဲ့သီဟုတ်ရဲ့လားဒီနေရာမှာလူကျင်တဲ့သီကဘာသိတွေတော့ယောက်လိုသိမယ်နတ်လိုသိမယ်ခြေဘောခန္ဓာလိုသိမယ်ခြေဘောလိုသိမယ်ကျက်သဘောလို့သိမယ်ဒုက္ခသစ္စာလို့သိမယ်အရိယသိတယ်မရှိဘူးဆိုတာတရားတရားလားဝိဇ္ဇာတရားဒီလိုတော့ရုပ်လို့မသိဘဲနဲ့ပြုတဲ့ကုသိုလ်သည်ရုပ်လို့မသိဘဲနဲ့ပြုတဲ့အကုသိုလ်သည်တခြားရဲ့အုံချုံမှုနဲ့ပြုတာလားဝိဇ္ဇာရဲ့အုံချုံမှုနဲ့ပြုတာလားခရီးဖုန်းတို့ပြိတ္တတွေအလှူဒါနတွေမပြုလားပြုနေလားအလှူဒါနတွေပြုပြီဆိုရင်အလှူဒါနမပြုခင်မှာကျုပ်တင်သိရမယ်အသိတွေမရှိဘူးလားရှိဘာတွေကြုံနေသိထားရမှာလဲရုပ်လိုသိထားရမယ်နာမ်လိုသိထားရမယ်ခန္ဓာလိုသိထားရမယ်ဖြစ်သဘောကိုသိထားရမယ်ကျက်သဘောကိုသိထားရမယ်ဒုက္ခသစ္စာကိုသိထားရမယ်ဟောရလားအဲ့ဒီအသိတွေမပါဘဲနဲ့ငါစုတဲ့ကွဆိုပြီးတော့ကောက်ထုတ်လိုက်မယ်ဆိုရင်အဲ့ဒီအလိုသည်တခြားလားအဝိဇ္ဇာကိုချုပ်တဲ့ကံလားမသိတာကအဝိဇ္ဇာမသိလို့သိရမယ်ဟုတ်ရဲ့မသိဘဲနဲ့ပြောလို့ရဒုက္ခသစ္စာရမယ်ဆိုတော့မာကန်နဲ့အသိတွေမသိဘူးဆိုတော့မှားတွေမသိဘူးလားသိဘာတွေသိနေလဲပုဂ္ဂိုလ်တွေသိနေတယ်တတ္တဝါတွေသိနေတယ်ယောက်ျားမိန်းမတွေသိနေတယ်နော်အော်နောက်ဘဝမှာကလူပြည့်ရောက်လိမ့်မယ်လူချမ်းသာခံစားရလိမ့်မယ်ဒီသိမသိဘူးလားသိနောက်ဘဝမှာယခုငါလောက်တဲ့ကုသိုလ်ကောင်းမှုကြောင့်နောက်ဘဝမှာလက်ပြရောက်လိမ့်မယ်၊နှချမ်းသာခံစားရလိမ့်မယ်။မသိဘူးလားသိလား။သိတယ်နော်။အရိယသိသိကြသိလား၊ဝိဇ္ဇာသိလား။အရိယသိသိတဲ့အခါကျတော့ဝိဇ္ဇာကအရိသိသိလိုက်ပြီဆိုရင်လူချမ်းသာလူကျင်တဲ့ကဏမပါဘူးလားပါ။နှချမ်းသာလူကျင်တဲ့ကဏမပါဘူးလားပါလား။လူချမ်းသာလေးလူကျင်လိုက်တာဒုဘဝရောက်ချင်လိုက်တာနှချမ်းသာလူကျင်လိုက်တာနောက်ဘဝရောက်ချင်လိုက်တာတခြားလားဘဝတရား။ဘဝတရားလေးကဒီနေရာမှာကပ်ပြီးတော့မပါဘူးလားမ။ဒါကြောင့်ဝိဇ္ဇာရှိကသွားရင်ဘယ်လိုတော့ကလိုက်တော့တဏ္ဍတော့ကလိုက်တယ်လို့ပြောခဲ့တာပေါ့။ဒီတော့ဒီနေရာမှာတဏ္ဍပါပြီဆိုတာစိတ်ထဲမှာထားလိုက်တော့ဟုတ်ရဲ့လား။ကဲကောင်းပြီတရားမြားပြီပြောမယ်ဆိုရင်အဝိဇ္ဇာကမသိတော့မသိမှုနဲ့ပြေလောအာထုတာကတခြားလားသင်္ခါရလား။သင်္ခါရနဲ့ပြေလောအာထုလိုက်ပြီ။အဲ့ဒီလိုပြောတာတော့လိုက်ပြီဇာတိသင်္ခါရကနောက်ဘဝဒုက္ခသစ္စာရောက်ခန္ဓာ၅ပါးရောက်မပြုတ်ပြင်မလားပြုတ်ပြင်ပါလားအဝိဇ္ဇာကမသိတာသင်္ခါရကပြေလောအထုတ်တာရလာတာကဘာသစ္စာတော့မြန်မာလိုပြောလိုက်တော့ဘယ်လိုပြောမလဲမသိမှုနဲ့ပြေလောအထုတ်လို့ဒုက္ခသစ္စာရတယ်ဒီလိုမလားဒီတော့ဘုန်းတော်ပရိသတ်တွေကသတ္တန္တရာလုံးဒီလမ်းစဉ်မလိုက်ခွလာလိုက်။ဒီနေ့လမ်းစဉ်ပြောင်းဖို့မလိုခွလာလို့။ဘာပြောရမှာလဲ။လမ်းစဉ်ပြောင်းရအောင်။လမ်းစဉ်ပြောင်းမလို့ဒီတိုင်းရိုးရိုးပြောင်းလို့ရမှာလား။အတိတ်ကလေးတွေဝင်မှရမှာလား။